ကမ္ဘာတလောကခရိယန်ဘာသာဝင်တွေဒီကနေ့တနင်္ဂနွေနေ့မှာအီစတာပွဲတော်တွေကိုကျင်းပကြပါတယ်။ယေရှုခရစ်တော်သေဆုံးရာကနေပြန်လည်ရှင်ပြန်ထမြောက်ရာနေ့အဖြစ်ခရိယန်ဘာသာဝင်တွေသက်ဝင်ယုံကြည်ကြတဲ့အီစတာနေ့ကတော့ခရိယန်ပြည်ကရင်ရဲ့အကြီးမြတ်ဆုံးနေ့တွင်းမြတ်ဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပုပ်ဟန်မင်းကြီးဖရန်စစ်သတင်း300ဗာတီကန်နန်းတော်ကအီစတာပွဲတော်မှာတော့တက်ရောက်သူအများအပြားရှိခဲ့ပြီးလုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။ခရစ်တော်ရှင်ပြန်ထမြောက်ရာနေ့အီစတာအကြိုမနေ့စနေနေ့ကတော့ပိုယဟမင်းကြီးဖရန်စစ်ကရွှေပြောင်းအခြေချသူတွေဆင်းရဲသားတွေနဲ့ဖေကျင်ခံထားရသူတွေအပေါ်ပြုမှုဆက်ဆံပုံတွေကိုရှုတ်ချခဲ့ပါတယ်။နေ့စဉ်နဲ့အမျှတရားမမျှတမှုတွေအဂတိလိုက်စားမှုတွေကြောင့်ဒီလူတွေရဲ့လူကုန်တိတ်ခါကိုကားစင်တင်ပြီးအဆုံးစီရင်ခံရတယ်လို့လဲပိုယဟမင်းကြီးကဟောကြားပါတယ်။အီဂျစ်နိုင်ငံမှာတော့ကော့ပတစ်ခရစ်ယာန်ဘုရားကျောင်းတွေဘုံခွဲတိုက်ခိုက်ခံရပြီးဒါစင်နဲ့ချီသေဆုံးတရားကြော်ဒဏ်ရာရခဲ့ပြီးနောက်မှာတော့ဒီကနေ့ချရောက်တဲ့ခရစ်ယာန်တွေရဲ့အီစတာပွဲတော်ကာလအတွင်းလုံခြုံရေးကိုအထူးတိုးမြှင့်ထားပါတယ်။